အခုဆက်လက်ပြီးမြန်မာနိုင်ငံတွင်းကသတင်းတပုတ်ကိုနားဆင်ပါဦးမယ်။ရွှေဒဂုံစီရီပေါ်မှာတန်ဃာတော်တွေကိုဆုံးကတ်လူရမှာပါဝင်အားပေးခဲ့တဲ့အမှုပညာရှင်တွေကိုစစ်အစိုးရကရည်တောက်ခွင့်ပိတ်ပင်လိုက်ကြောင်းသိရပါတယ်။ဒီကြောင်းသိစိတ်ကိုတော့ဥတည်စင်ကဆက်လက်တင်ပြပေးပါမယ်
။ဟုတ်ကဲ့ခင်ဗျာ။ပြီးခဲ့တဲ့စက်တင်ဘာလကတန်ဃာတော်တွေပတ်တပ်နေကုစနာကန်ဆောင်ပြီးမေတ္တာသုံးရွတ်ဆိုဆန္ဒထုတ်ဖော်ခဲ့ကြခြင်းမှာရုပ်ရှင်သရုပ်ဆောင်ကိုကျော်သူကိုစားကနာနဲ့အမျိုးသားရေးဦးဝင်းတိုင်တို့ UCB ရွှေတဂုံရင်းမြင်းတော်မှာတန်ဃာတော်တွေကိုဆုံးကတ်လူခဲ့ကြပါတယ်။ဒီအလှူပွဲကိုရုပ်ရှင်ဒေါကနဲ့စာပေနယ်ကအမှုပညာရှင်တွေလည်းတွားရောက်အားပေးခဲ့ကြပါတယ်။အခုအခါမှာတော့အဲ့ဒီဆုံးကတ်ပွဲကိုတွားရောက်ခဲ့ကြတဲ့စာပေအမှုပညာရှင်တွေကိုအမှုပညာဖန်တီးခွင့်ပိတ်ပင်လိုက်တယ်လို့မဂ္ဂဇင်းဂျာနယ်အတိုင်းအဝိုင်းကဆိုပါတယ်။ပိတ်ပင်ခံရသူတွေမှာစာရေးဆရာမမတိရာစန်းကျောင်းစာရေးဆရာမတန်မြင့်အောင်ကာတွန်းအော်ဘီဂျေအဒီတာဦးစောသက်ထွေးနဲ့ဒီဇိုင်းဦးစိုးဝင်းကြီးတို့ပါဝင်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာစာပေစီစီရေးရထိချုပ်ပုံဟာစာရေးဆရာတယောက်ကိုပိတ်ပင်ပြီဆိုရင်တရားဝင်ပိတ်ပင်ကြောင်းအမိန့်စာထွက်တာမျိုးပြုလုပ်လို့မရှိပဲသက်ဆိုင်ရာမဂ္ဂဇင်းဂျာနယ်ကိုခေါ်ယူပြောဆိုတာမျိုးစာရေးဆရာတယောက်ရဲ့စာမှုတွေကိုအကြောင်းမဲ့အကျဉ်းချင်းဖြုတ်ပယ်တာမျိုးပဲလုပ်လို့ရှိတဲ့အတွက်အဲ့ဒါလိုဖြစ်မှပိတ်ပင်ကြောင်းကိုသိရတာဖြစ်ပါတယ်။ကာတွန်းအော်ဘီဂျေကလည်းသူလည်းအဒီတာတွေပြောမှသိရကြောင်းအခုလိုပြောပြပါတယ်
ကျွန်တော်လည်းကိုရေးနေတဲ့ editor ဒီ magazine တိုင်းတို့ channel တို့ဘာလို့ကနေပြီးတော့အဲ့လို service ရဲ့ပြောတဲ့စပုံစံမျိုးတော့ကြားတာပေါ့လေ။မရဘူးပေါ့။မရဘူးဆိုလည်းမရွေးနေရတာပေါ့လေ။တချို့ကလည်းဘာကတ်တွန်းကြောင့်ဖြစ်တာလည်းပါညာမိတာပေါ့နော်။ကျွန်တော်ကတော့အခုရက်ကတော့တကယ်တော့ဟိုကတ်တွန်းကလည်းအခုဒီတနည်းနည်းကအရေးနေတယ်လေ။အရေးနေတော့ကတ်တွန်းကြောင့်တော့ကျွန်တော်မထင်ဘူး။ကတ်တွန်းဆိုတာလည်း service တွေရဲ့ quantity မှာကျွန်တော်ထည့်ရတာပေါ့။
သူတောင်းမြခံရတာဟာကာတွန်းကြောင့်မဟုတ်ပဲဆုံးကတ်လူပွဲကြောင့်ဖြစ်မဲ့ထင်တယ်လို့အခုလိုပြောပြပါတယ
်။ထင်တာတော့ကြာကျွန်တော်တို့ရှေ့တကုံဘုရားမှာတန်ဃာတွေဆောင်းလောင်းတော့အမှုပြတဲ့တွေဟိုသွားပြီးအပိကြတာဟုတ်။အပိကြတော့အဲကျွန်တော်လည်းတရက်ရောက်သွားတာပေါ့။အဲလိုရောက်သွားတော့ဒီဗီဒီယိုတွေပိုင်းမှာရောက်တဲ့လူတွေနာမည်ပါတော့ဗျာ။အဲရောက်တဲ့လူတွေနာမည်ပါတော့အဲ့ဒီဟာဟိုသူတို့ကဒါတောက်သူဘလော့ခ်မဲ့အရေးယူတဲ့ပုံမျိုးလုပ်တယ်လို့ထင်တာပဲ။ဒါမဲ့ကြာအဲ့ဒီနေ့ဆွန်လောင်းတဲ့ပွဲလေးကကျွန်တော်လည်းမြင်လဲရတာလေ။သူကဒီလမ်းမော်သွားထွက်တဲ့တန်ခါတွေကိုဆုံးကတ်တာတက်မဟုတ်ပြ။သူကတကယ်ကိုဟိုဆွေကုံဖရားပေါဝင်ခြင်းမှာဖရားဖူးလာတဲ့တန်ခါတွေရောနောက်ပြီးတော့တချို့ဆွေရင်များကိုရင်နေပြဆိုသပိန်နဲ့ထုံးတဲ့နိုင်ရန်ကုန်ထုံးတဲ့အဲဒီစာတင်နာတန်ခါတွေကဆွန်သိမ့်မရဘူးလေ။အဲသူတို့သပိန်နဲ့ဒီလိုပဲ10နိုင်ခွဲဝင်းကြီးအဲသွားတော့အဲ့လမ်းမော်ကအကိုရင်လေခေါ်ပြီးတော့ဆွန်လောင်းတာပဲလေ။နောက်ပြီးတော့အဲဆွန်လောင်းပြီးလူစုတဲ့သဘောမျိုးလည်းမဟုတ်ပါဘူး။ဘာလို့သူတို့ဆွန်ကတ်ပြီးတော့သူတို့တချို့ဆိုတော့လေတကယ်ကိုဟိုဘယ်လိုခေါ်မလဲကြည်ရတာကိုကြည်ညိုဖို့တော်တော်ကောင်းတဲ့တန်ခါတော်လေးရှိရဲ့ဟိုဖရတရားတက်တဲ့လုံးလေးတန်ခါလေးရှိရပဲ။အဲတန်ခါလေးသူဆွန်စားပြီးသူတို့ဝေကြွားတော့တာပဲလေ
။အခုလိုပိတ်ပင်ခံရတယ်လို့ကြားသိရသူတွေဟာဆွန်ကတ်ပွဲကိုတွားရောက်အားပေးကြကြောင်းပြပသတင်းတွေထဲမှာဖော်ပြခဲ့သူတွေဖြစ်နေပါတယ်။ပြပသတင်းဌာနတွေဟာမုသာဝါဒတွေပဲလို့စစ်အစိုးရသတင်းစာတွေကဖော်ပြနေပေမဲ့ဒီနေရာမျိုးတွေကိုတော့အမှန်လို့ယူဆပုံရကြောင်းကာတွန်းအော်ဘီဂျေကအခုလိုဆိုပါတယ
်ဖြစ်တာဗျအဲ့ဒီဟိုဘယ်လိုခေါ်မလဲအခုတော့ဒီသတင်းစာတွေယူရတယ်မှာတော့ဒီအဲ့အတန်လွင်ဌာနတွေကိုမုသာဝါဒပါညာပေါ့နော်ဘလိုမျိုးမုသာဝါဒဆိုမဲ့အဲ့လိုမျိုးအရေးယူချင်ပါရင်တော့အဲ့ဒီထဲနာမည်ပါတဲ့လူတွေဆိုတော့အဲ့ဒါကြတော့မုသာဝါဒနဲ့နာမည်ယူဆတော့ဗျာ
အဲ့ဒီဆုံးကပွဲမှာပါဝင်ကုသိုလ်ယူခဲ့ကြတဲ့အရင်အပါဝင်လူရှင်တော်တွေရဲ့ကြောင်ကြတွေကိုလည်းအခုတလော့မတွေ့ရဘူးလို့ရန်ကုန်မြို့ကတယောက်ကပြောပါတယ်။ဒါပေမဲ့သူတို့ကိုလည်းပြစ်ပင်တာရှိမရှိအတည်ပြုလို့တော့မရသေးပါဘူးခင်ဗျာ။